အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတိမ်းနဲ့ချီထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးမြန်မာဘက်ကလူအခွင့်အရေးချိုးဖောက်မှုတွေအတွက် ICC နိုင်ငံတကာခုံရုံးတင်သင့်မတင်သင့်ကုလသမဂ္ဂလုံခြုံရေးကောင်စီကစဉ်းစားနေချိန်မှာအမေရိကန်နိုင်ငံသားရဲ့ဌာနဘက်ကဘာတွေလှုပ်ဆောင်နေပါသလဲ။အင်္ဂါနေ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်အရှေ့တောင်အာရှမှာအမေရိကန်ရဲ့ပါဝင်လှုပ်ဆောင်မှုကြားနာစစ်ဆေးပွဲမှာမြမအရေးနဲ့ပတ်သက်ပြီးတော့ထည့်သွင်းဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီလက်ရောက်ရှိအရှေ့အာရှဆက်ကော်မတီရှေ့မှောက်အာရှမှာအမေရိကန်ရဲ့အရေးယူဆောင်ရွက်မှုဆိုင်ရာဥပဒေအရအင်္ဂါနေ့ကပြုလုပ်တဲ့ကြားနာပွဲမှာအာရှနဲ့ Pacific Data လုံခြုံရေးဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီး Randall G. Scriver နဲ့အရှေ့အာရှနဲ့ Pacific ဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wong တို့ကထွက်ဆိုခဲ့ကြတာဖြစ်ပါတယ်။အာရှမှာ American ရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးတရုတ်၊မြောက်ကိုရီးယား၊ဖိလစ်ပိုင်အစရှိတဲ့နိုင်ငံတွေအကြောင်းအလေးပေးပြီးဆွေးနွေးခဲ့ကြရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအထက်လွှတ်တော်ကော်မတီဝင်တချို့ကမေးခွန်းထုတ်ခဲ့ကြတာပါ။မြန်မာနိုင်ငံလူခွင့်ရင်းနဲ့လွတ်လပ်မှုအဥပဒေ Burma Human Rights and Freedom Act ပြင်ဆင်ချက်ကို February လကပြင်သွင်းခဲ့သူ Massachusetts ပြည်နယ် Democrat အထက်လွှတ်တော်မှ Edward J. Markey ကရခိုင်မြောက်ပိုင်းကနေ Bangladesh ဘက်ကိုထွက်ပြေးလာတဲ့တိမ့်နဲ့ချီတဲ့ Rohingya တွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ်။ Rohingya ဒုက္ခသည်စခန်းတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေတွားရောက်ခဲ့ပြီးတဲ့နောက်မှာမြန်မာဘက်ကလူခွင့်ရေးချိုးဖောက်မှုတွေအထမပြုကျင့်မှုကိုလက်နက်တပ်ဖွဲ့တုံးတာအပါဝင်ချိုးဖောက်မှုတွေအတွက် ICC နိုင်ငံတကာခုံရုံးတင်းတင်းမတင်းတင်းစဉ်းစားနေတာတွေ့ရပြီးအမေရိကန်နိုင်ငံခြားရေးဌာနကရောမြန်မာရဲ့ဒီလိုချိုးဖောက်မှုတွေတာဝန်ခံတာဝန်ယူမှုရှိလာအောင်ဘာတွေများလှုပ်ဆောင်နေတယ်လဲလို့အထက်လွှတ်တော်မှမာကီးရဲ့မေးမြန်းချက်ကိုနိုင်ငံခြားရေးဌာနအရှေ့အာရှနဲ့ Pacific Data ဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wong ကအခုလိုဖြေကြားခဲ့ပါတယ်
The situation in Rakhine State in Burma is dire.
ရခိုင်ပြည်နယ်ကအခြေအနေဟာတော်တော်ကိုဆိုးရွားနေတဲ့အတွက်အမေရိကန်နိုင်ငံသားရဲ့ဌာနကအထူးစိုးရိမ်စိတ်ပူပါတယ်။ဒီအတွက်ကျွန်တော်တို့ဘက်ဆောင်ကနေတုံ့ပြန်ဆောင်ရွက်နေတာပါ။ပထမဆုံးနဲ့အရင်ဆုံးလှုပ်ဆောင်ရတာကတော့လူသားချင်းစာနာမှုအကူအညီတွေပေးတာပါ။ရိုဟင်ညာတွေအင်ရှင်ဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားပြည်ရင်းအိုးအိမ်ပြောင်းရွှေ့နေကြသူတွေနဲ့နိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေဒုက္ခခံစားနေရမှုကလျော့ပါးစေဖို့ဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလကစပြီးတော့ကျွန်တော်တို့ပေးထားတဲ့လူသားချင်းစာနာမှုအထောက်ပံ့ဟာဒေါ်လာတန်ပေါင်း1ဘီလီယံရဲ့၄ပုံတစ်ပုံကျော်နေပါပြီ။အခုထိလည်းအကူအညီတွေဆက်ပြီးတော့ပေးနေတာမို့အတော်အသင့်တော့ပြေလျော့မယ်လို့ယုံကြည်ပါတယ်။ဒုတိယအနေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအဆုံးသတ်စေဖို့ဥပဒေစိုးမမှုပြန်ရဖို့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ရခိုင်ပြည်နယ်အတွင်းသတင်းမီဒီယာတွေသတင်းသွားယူနိုင်ဖို့နဲ့ကိုယ်စာနာလျောက်ဌာနပြောင်းရင်သူတွေကုန်တိတ်ခါရှိရှိနဲ့လုံခြုံမှုရှိအောင်အာမတ်ခံဖို့အတွက်ကုလသမဂ္ဂတို့မိတ်ဆွေတွေအမေရိကန်နဲ့သဘောထားတူညီတဲ့နိုင်ငံတွေအများပြားနဲ့လက်တွဲပြီးတော့မြန်မာအာဏာပိုင်တွေကိုတိုက်တွန်းနေပါတယ်
။ဒါအပြင်ရခိုင်မြောက်ပိုင်းဒေသတွင်ရက်စက်တဲ့လောက်ရက်တွေရှိခဲ့ကြောင်းဆွဆွဲမှုတွေနဲ့ပတ်သက်ပြီးယုံကြည်စိတ်ချရတဲ့တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့နဲ့ကျူးလွန်သူတွေအပြစ်ဒဏ်ရရှိဖို့အတွက်မြန်မာအာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းနေကြောင်းဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wong ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီအခုပြောင်းကာလအတွက်အမေရိကန်ကဆက်လက်ပံ့ပိုးနေတယ်လို့လည်းပြောပါတယ
် And lastly we will at a broad manner broad as a broad matter continue to support the democratic transition of Burma to ensure that the military develops professionally
နောက်ဆုံးအနေနဲ့ကြေကြေပြန့်ပြန့်ဆောင်ရွက်ပေးနေတာကတော့မြန်မာစစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှာတာဝန်ယူဆောင်ရွက်ရတဲ့ပြည်ပြင်းနဲ့စစ်တပ်ဖြစ်လာအောင်လုပ်ပေးပြီးတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကာလကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးနေတာပါဒီလိုလှုပ်ဆောင်နေတာတွေကနေမြန်မာစစ်တပ်ကိုရခိုင်ပြည်နယ်မှာတွေ့နေရတဲ့အဖြစ်အပျက်မျိုးတွေအတွက်တာဝန်ခံတာဝန်ယူမှုရှိပြီးနိုင်ငံတကာလူ့ခွင့်ရေးစံနေပြည့်မီတဲ့စစ်တပ်ဖြစ်လာစေမှာပါ
လိမ်မန်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တပ်ဖွဲ့တုံးနဲ့ကျူးလွန်သူတွေကိုအပြစ်ပေးဖို့အတွက်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးအထက်လွှတ်တော်မှမာကီးမေးမြန်းရမှာတော့မစ္စတာဝေါန်ကလွှတ်တော်ကနေသမရထရမ့်အစိုးရအဖွဲ့ကိုတင်ပြထားတယ်လို့ဖြေကြားခဲ့ပါတယ
်။ Congress has provided the executive branch with a number of strong tools to address the situation.
မြန်မာနိုင်ငံရဲ့အခြေအနေတွေမှာလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဖော်ပြတဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုအများအပြားလှုပ်ဆောင်ကြဖို့မကြသေးခင်ကပဲအမေရိကန်လွှတ်တော်ကနေအစိုးရအဖွဲ့ကိုတင်သွင်းခဲ့ပြီးအဲ့ဒီမှာကိုလိုချင်တဲ့ပုံစံဖြစ်လာအောင်အရေးယူမှုတွေချမှတ်ထားပါတယ်။တကယ်လို့နောက်ထပ်တင်ပြမဲ့လှုပ်ဆောင်ချက်တွေရှိမယ်ဆိုရင်လည်းအမေရိကန်နိုင်ငံသားရေးဌာနကမြန်မာအရေးယာဆိုင်ရာအဖွဲ့ကတေချာဆန်းစစ်ပြီးတော့မြန်မာနိုင်ငံအတွင်းဒုက္ခတွေရောပါစေဖို့ချမှတ်ထားတဲ့အပြန်အလှန်အကျိုးရှိစေမဲ့ပန်းတိုင်တိုင်းရှစ်ရှုလှုပ်ဆောင်မှာဖြစ်ပါတယ်
Virginia ပြည်နယ် Democrat အထက်လွှတ်တော်မှာ Tim Kaine ကလည်းမြန်မာနိုင်ငံမှာအစ်မြင့်စစ်ဖက်အရာရှိတွေနဲ့လုံခြုံရေးအရာရှိတွေကရိုဟင်ဂျာတွေပေါ်မှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ရမှာဒိုင်းရိုက်ပါဝင်ပတ်သက်တာကျူးလွန်မှုတွေမှာတည်တာတဲ့အခန်းကဏ္ဍကနေတိတိကျကျနဲ့ပါဝင်ခဲ့ကြသူတွေကို American နဲ့နိုင်ငံတကာဥပဒေအရအပြည့်အဝအရေးယူတင်တယ်လို့ယုံကြည်ပါသလားလို့မေးမြန်းရမှာတော့ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wong ကအခုလိုဖြေကြားခဲ့ပါတယ
် Our policy in Burma is to
encourage people to be yeses mu myo twet ma su တာဝန်ခံတာဝန်ယူမှုတွေရှိလာအောင်မြန်မာနိုင်ငံဆိုင်ရာ American ရဲ့မူဝါဒအရတွန်းအားပေးဖို့ဖြစ်ပါတယ်လူခွင့်ရေးချိုးဖောက်မှုမှာပါဝင်သူတွေပေါ်အရေးယူနိုင်မှုအတွက်ထောက်ခံအားပေးပါတယ
် Ranger ဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီး American လွှတ်တော်နှစ်ယောက်ကအထူးစိုးရိမ်နေရှိကြပြီးကျူးလွန်သူတွေပေါ်မှာဒဏ်ခအရေးယူနိုင်ဖို့လဲအခုလိုကြားနာစစ်ဆေးပွဲတွေကိုကျင်းပတယ်လို့မြန်မာစစ်တပ်ပေါ်မှာအရေးယူနိုင်ဖို့လဲဥပဒေချမ်းတွေတင်သွင်းခဲ့ကြတာဖြစ်ပါတယ်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီက Burma Human Rights and Freedom Act ကို Republican အထက်လွှတ်တော်မှာ John McCain နဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအစ်စ်မြင့်အဖွဲ့ဝင် Ben Cardin တို့ဒီနှစ် February လမှာတင်သွင်းခဲ့ရမှာ Rohingya တွေပေါ်မှာကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိခဲ့တဲ့မြန်မာစစ်ဖက်အစ်မြင့်အရာရှိတွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့နဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုတို့ပါဝင်ပါတယ်။ဒီဥပဒေချမ်းကိုအထက်လွှတ်တော်မှမာကီကပြင်ဆင်ချက်တင်သွင်းခဲ့ရမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေအတွင်းလိမ်မန်းဆန်ရအကြမ်းဖက်မှုကိုဆစ်လက်နဲ့တပွဲ300မှာတာဝန်ရှိသူတွေကိုထိထိရောက်ရောက်စုံစမ်းအရေးယူနိုင်ဖို့ဖြစ်ဆွမ်းမှုကိုပါထည့်သွင်းခဲ့ပါတယ်။